ီမံကိန်းနဲ့ဗန္နာယီဝန်ကြီးဦးကျော်ဝင်းနှုတ်ထက်စွာတင်နေဆိုတဲ့သတင်းထပ်ပေါ်နေပေမဲ့အဲ့ဒီကိစ္စကို energy party အနေနဲ့မသိပါဘူးလို့ပါတီရဲ့ပြောခွင့်ရသူဒေါက်တာမျိုးအောင်ကပြောပါတယ်။ဒါပေမဲ့ရပ်ပိုင်းအတွင်းဝန်ကြီးအကြောင်းလဲတွေရှိနေတဲ့အတွက်စောင့်ကြည့်ဖို့လည်းသူကပြောပါတယ်။အခုရစားမှုနဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးကျော်ဝင်းနဲ့တားဖြစ်သူတို့ကိုမင်းများစစ်ဆေးခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးနောက်ဆုံးသိထားသမျှကိုမတ်စုမြတ်လုံကပြောပြပါလိမ့်မယ်ခင်ဗျာ။
စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့သူ့ရဲ့သားဖြစ်သူတို့ကိုအထူးဆောင်သက်စစ်ဆေးရေးဦးစီးဌာနစသုံးလုံးနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးမှုတွေလုပ်ခဲ့ရဲဆိုတဲ့သတင်းတွေထွက်လာခဲ့ပြီးသတင်းတစ်ပတ်လောက်ကြာမှာဝန်ကြီးဦးကျော်ဝင်းနှုတ်ထွက်စာတင်နေဆိုတဲ့သတင်းထပ်ပြီးတော့ထွက်လာခဲ့တာပါသူနှုတ်ထွက်စာတင်နေဆိုတာကို NLD ထိပ်ပိုင်းတာဝန်ရှိသူတယောက်ကတော့အလွတ်သဘောဟုတ်မှန်တယ်လို့ပြောပေမဲ့တခြားကတီးခြားအတည်ပြုချက်မရပါဘူးအောက်ချုပ်ရေးပိုင်းနဲ့ပတ်သက်နေတဲ့ကိစ္စမျိုးပါတီအနေနဲ့တိတိကျကျမသိဘူးလို့ NLD ပြောခွင့်ရဒေါက်တာမျိုးအောင်က COA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တကယ်တော့ဟုတ်ရင်တော့သူတရားဝင်ကြေညာချက်ထွက်မှာပဲရှိတာ။ကျွန်တော်ကပါတီရတယ်ဆိုင်ပါတယ်။သူကအောက်ချုပ်ရေးပိုင်းရောက်သွားတဲ့အခါကျတော့ကျွန်တော်လမ်းညောင်းလည်းမကြည့်ပါဘူးခင်ဗျာ။သူအောက်ချုပ်ရေးအရာဒီပြောင်းလဲဖို့လိုတယ်ဆိုရင်သူအောက်ချုပ်ရေးပိုင်းအနေပြီးတော့နော်ကျွန်တော်တို့သူစီမံသွားမှာပါကျွန်တော်တို့ကြတော့ကျွန်တော်တို့ပါတီပိုင်းမှာကြတော့သူတို့ဒီကိစ္စကိုလုံးဝကိုကျွန်တော်တို့တင်ပြပါတာမရှိတော့ကျွန်တော်တို့အမှန်တကယ်မသိပါဘူးခင်ဗျာ
အတည်ပြုချက်မရပေမဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းဟာဖေဖော်ဝါရီလတုန်းကတရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ကိစ္စနဲ့ပတ်သက်လို့စစ်ဆေးခံရတာလို့တချို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်တရုတ်နဲ့မြန်မာကြားစီးပွားရေးရင်းနှီးမြှုပ်နှံမှုအတွက်ဆွေးနွေးခဲ့ကြတဲ့ဝန်ကြီးဦးကျော်ဝင်းရဲ့ခီးစဉ်အတွင်းမှာမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်အများအပြားလဲတရုတ်နိုင်ငံကိုလိုက်ပါသွားခဲ့တာပါအဂတိလိုက်စားမှုနဲ့စစ်ဆေးခံရတဲ့ဆိုတဲ့နေရာမှာဝင်ကြီးဦးကျော်ဝင်းနဲ့တားဖြစ်သူအဖြစ်ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တချို့လည်းဒီကိစ္စနဲ့ဆက်ဆက်ပြီးတော့စစ်ဆေးခံရတယ်လို့စီးပွားရေးအတိုင်းအဝိုင်းကသိရပါတယ်။သူတို့စစ်ဆေးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာချိန်မှာပဲအဂတိလိုက်စားမှုတိုက်ချက်ရေးကော်မရှင်ကအဖွဲ့၆ဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့မေလ17ရက်နေ့ကသတင်းထုတ်ပြန်ပါတယ်။တိုင်ကြားစာတွေကြောင့်ကြိုတင်စုံစမ်းမှုဆက်ရှိမှုကိုလုပ်နေတယ်လို့အဲဒီထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စစ်ဆေးတဲ့အချိန်မှာကြိုဝှက်ထားဖို့လိုတဲ့အတွက်အသေးစိတ်မထုတ်ပြန်နိုင်သေးဘူးလို့လည်းဖော်ပြထားပါတယ်။ NLD ပါတီရဲ့စီကံချိန်နဲ့ရဲ့အဖွဲ့အစည်းနဲ့တော့ပြည်ထောင်စုအဆင့်တာဝန်ရှိသူတွေကိုစစ်ဆေးနေတာမျိုးမရှိဘူးလို့ပါတီပြောခွင့်ရဒေါက်တာမျိုးအောင်ကပြောပါတယ်
။ဟုတ်ကဲ့ပြည်ထောင်စုအဆင့်ဒီတာဝန်ရှိတဲ့လူတွေကိုဘူးချုပ်ပြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှစစ်ဆေးနေရတယ်လို့ဆိုရှိပါတ
ယ်။ NLD အစိုးရအဖွဲ့အစည်းမှာဝင်ကြီးအပြောင်းလဲရှိနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒေါက်တာမျိုးအောင်ကတော့ရပိုင်းတွင်းမှာထူးခြားမှုရှိနိုင်တယ်လို့အခုလိုပြောပါတယ်
။ဆူလောကျတော့ကျွန်တော်တို့ဟိုမပြောနိုင်ပါဘူးခင်ဗျာကျွန်တော်တို့ရဲ့ဥညံဝင်ရကျွန်တော်ရဲ့ဟိုဝါရင်းကျွန်တော်တို့ပို့လုံးမှုကအပေါ်မှာဖြစ်ပါတယ်။အဲဒီတော့ဒီကကျွန်တော်ချက်ပို့ပြီးတော့ခင်းဆက်မဖြစ်နိုင်တဲ့အတွက်ဒီပြောထားတယ်လို့ပဲနော်ရဲ့အမိငယ်တော့စောင့်ကြည့်ရင်တော့သိကြထူးခြားမှုရှိပါတယ်။ဟိုဝင်းကြီးအကြောင်းလေးဒီနဲ့ပတ်သက်ပြီးဥညံဝင်ပြောထားတာလည်းရှိပါတယ်။အော်ဘိုးလုံးမျိုးကောင်ပုံမှန်ဖြစ်တဲ့ဥညာဝင်ကြောက်တဲ့နေရပိုင်းတော့တောင်းပြီးပြင်ပါတယ
်။အရင်အစိုးရလက်ထက်ကလက်ပင်းလက်ယူခုပါပြရေးကော်မရှင်ကို NLD အစိုးရလက်ထက်2018ခုနှစ်ကအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖြစ်နဲ့ပြောင်းလဲဖွဲ့စည်းပြီးတော့ပြည်ထောင်စုဝန်ကြီးဟာဦးအောင်ချီကိုဥက္ကဋ္ဌအဖြစ်တာဝန်ပေးခဲ့ပါတယ်။သမ္မတတေဦးဝင်းမြင့်ကလည်းအဂတိလိုက်စားမှုကိုထိထိရောက်ရောက်လုပ်သွားမယ်လို့သမ္မတတာဝန်ယူချိန်မှာကတိပေးထားပါတယ်။ဒီလို NLD အစိုးရအနေနဲ့အဂတိလိုက်စားမှုတွေကိုဘယ်လောက်အတိုင်းအတာထိလုပ်ဖို့ပြင်ဆင်ထားပါသလဲ
ကျွန်တော်တို့ဒီအခြေအနေပေးသမီးရတော့ကျွန်တော်တို့ဆိုတာအကောင်းဆုံးလုပ်နိုင်တာတော့အုံလုံးလုပ်သွားမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့မှာကကျွန်တော်ငွေရီးကချမှတ်ထားတဲ့ဥရီတွေနဲ့အမီလိတ်ဆောင်ပါတယ်ဥမာကျွန်တော်ဝန်ထမ်းကိုအရေးယူမယ်ဆိုလဲဒီပြည်သူဝန်ထမ်းဥပဒေအရာကျွန်တော်ကသင်္ကားပါတယ်အဲ့တော့ဥရီနဲ့အမီရဲ့လုပ်ပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီဥပဒေအရဖွင့်ပြတော့တော့အမည်စတော့အမည်အရလောက်ဆောင်သွားမယ်လို့ပြောနိုင်ပါတယ်။အ
ာဏာအလွဲသုံးစားလုပ်ပြီးအဂတိလိုက်ဖားခဲ့တယ်ဆိုရဲဆွဆဲချက်နဲ့ FDA အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂတိလိုက်စားမှုတိုက်ချက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူခဲ့ပါတယ်ရှင်။